တရားပြည်နယ်လွိုင်းကောမြို့အနီးဝန်းကျင်ဒေသတွေမှာတနင်္ဂနွေနေ့နေ့ခင်းပိုင်းကနေညနေခင်းအထိတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ညမှာတော့လွိုင်းကောမြို့တွင်မှာနိုင်ဝန်နီးပါးတနက်တွင်နဲ့ဇက်တိုက်ပစ်ခတ်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။
လွိုင်းကောမှာတနင်္ဂနွေနေ့ညက7:00နာရီပြစ်ခတ်ခဲ့တဲ့အတန်တွေကိုစီတီဇန်ဂျာနယ်လစ်တအူရိုက်ကူးထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့လွိုင်းကောနဲ့ဝင်းကျင်နောက်ဆုံးအခြေအနေကိုညတကောင်အချိန်မှာဗီအိုကဆက်သွယ်မေးမြန်းတာမှာဒေသခံကိုကျော်ကအခြေအနေကိုအခုလိုပြောပြပါတယ်။ဆန်နာရီခွဲတော့မှမငြိမ်ပါဘူး။ညိုတဲမှာကိုပြစ်သွားတာ။ဒါပေမဲ့နှစ်ဖက်ပြ
ရိုင်းကောမှာတမရော်ဘက်ကအင်အားဖြည့်ပြီးလုံခြုံရေးတင်းကြပ်ထားတာကြောင့်တမရော်ဘက်ကပြစ်ခတ်တာလို့ဒေသခံတွေကယူဆကြပါတယ်။ညာပိုင်းပြစ်ခတ်မှုမှာဘယ်အဖွဲ့လက်ချက်ဆိုတာကိုရောထိခိုက်ဒဏ်ရာရမှုအခြေအနေကိုရောဗီအိုအန်အနေနဲ့တီးခြားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ရိုင်းကောအနီးဝန်းကျင်ဒေသတွေမှာတနင်္ဂနွေနေ့ကအနာဒိတ်စစ်တပ်ရဲ့လုံခြုံရေးအဖွဲ့တွေနဲ့ပြည်သူ့ကာ လို့ပြောပါတယ်
။မျိုးနဲ့နီးနီးမှာပဲတိုက်ပွဲကတော်တော်ကြီးတယ်ခင်ဗျ။အမြောက်ဦးကလက်နဲ့ကြီးတယ်ရောအတွဲလိုက်တယ်ရောကြားနေရတယ
်။လွိုင်းကောင်းနဲ့တိတ်ပြီးတော့မဝေးလှတဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲရဲစခန်းကို PDF အဖွဲ့ကတနင်္ဂနွေနေ့ခင်းပိုင်းမှာဝင်ရောက်တိုက်ခတ်ခဲ့တဲ့ဗီဒီယိုတစ်ခုလဲလူမှုကွန်ရက်မှာပြန့်နှံ့နေပါတယ
်။ခုလက်ရှိရောရဲစခန်းထဲဝင်ပြီးတော့ပြီးနေတော့ပဲဖြစ်သွားတယ်။
အဲ့ဒီဗီဒီယိုထဲမှာတော့တာမအရက်ဝင်တဲ့လူငယ်တွေပြေးလွှာတိုက်ခိုက်နေကြတာကိုတွေ့ရပါတယ်။လွိုင်းကောင်းနဲ့ဒီမော့ဆိုကြကပန်းခံမှာလဲတိုက်ပွဲတွေဖြစ်ခဲ့ပြီးနေကင်း2နာရီခွဲလောက်ကနေစလို့လက်နက်ကြီးတန်တွေကြားနေရတာလို့လဲလွိုင်းကောဒေသခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်တင်းရှောင်နေကြရသူတွေကလည်းယာချီရှိနေပြီလို့ဒေသခံတွေကပြောပါတယ်ရှင်။